NLD အစိုးရရဲ့အတွင်ကူပြောင်းရေးလုပ်ငန်းစဉ်တစ်ခုလုံးကိုသုံးသပ်မဲ့ဆွေးနွေးပွဲတရားကိုဒီလဩဂုတ်လ17ရက်ကနေ23ရက်နေ့အထိနေပြည်တော်မှာကျင်းပဖို့စီစဉ်နေပါတယ်။ပြည်တွင်းပြည်ပကကျွမ်းကျင်ပညာရှင်တွေပါဝင်မဲ့ဒီဆွေးနွေးပွဲနဲ့ပတ်သက်လို့အမြင်တွေကတော့အမျိုးမျိုးရှိနေတာပါ။ကျယ်ပြန့်လွန်းတဲ့အကြောင်းရပ်တွေဖြစ်နေတာမို့အသေးစိတ်ဆွေးနွေးပြီးထိထိရောက်ရောက်ဖြေရှားဖို့ခက်ခဲမယ်လို့သုံးသပ်မှုရှိသလိုဒီဆွေးနွေးပွဲဟာရလက်ကောင်းတွေထွက်လာနိုင်လိမ့်မယ်လို့မျှော်လင့်မှုတွေလည်းရှိနေပါတယ်။အပြည့်အစုံကိုမက်ခင်ဖြူတွေကတင်ပြထားပါတယ်ရှင်။
မြန်မာဒီမိုကရေစီအသွင်ကူးပြောင်းမှုဖြစ်စဉ်သုံးသက်ဆွေးနွေးပွဲဆွေးနွေးကောင်းစဉ်နဲ့ဒီသတင်းဘက်ကနေပြည်တော်မှာဆွေးနွေးပွဲကျင်းပဖို့စီစဉ်နေတာပါ NLD အစိုးရရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တစ်ခုလုံးကိုသုံးသပ်မဲ့ဒီဆွေးနွေးပွဲမှာကမ္ဘာနိုင်ငံရေးအခင်းအကျင်းနဲ့မြန်မာနိုင်ငံရဲ့အနေအထားစစ်ဖက်ရက်ဖက်ဆက်ဆံရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုငြိမ်းချမ်းရေးတည်ဆောက်မှုသတင်းမီဒီယာတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အခမ်းအနားစသဖြင့်ကဏ္ဍတွေခွဲပြီးတော့ဆွေးနွေးပွဲတွေလုပ်သွားမှာဖြစ်ပါတယ်ကနားလိုက်နယ်ပယ်တီတီကနေကျွမ်းကျင်တဲ့ပြည်တွင်းပြည်ပကတက်ကြွပုံကိုယ်တွေပါဝင်ဆွေးနွေးကြမှာဖြစ်လို့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေနဲ့အနာဂတ်အတွက်အကောင်းဆုံးလမ်းညွှန်ချက်တွေထွက်ပေါ်လာနိုင်တယ်လို့ဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးမဲ့သူတဦးဖြစ်တဲ့မြမရေးရလေးလာရေးအဖွဲ့ကအကြီးတန်းသုတေသနမှူးဦးအေးမောင်ကျော်ကပြောပါတယ
်အားလုံးကျွန်တော်တို့ရှင်ခုနကပြောကနားလင်းအားကူကနေပြီးတော့ကျွန်တော်တို့ကလက်ရှိရောက်နေတဲ့အဆင့်နေရာကိုကျွန်တော်တို့သိမယ်ဟုတ်လားနောက်ထပ်ဘာတွေလိုအပ်နေသေးလဲဆိုတော့ကျွန်တော်တို့ဒီကတော့တုံ့ပြန်ချက်တွေထွက်လာမယ်။ဟာနောက်တစ်ခုကကျွန်တော်တို့ဘာတွေသင်ခန်းစာတွေရှိတယ်လဲ။ယင်ကကျွန်တော်တို့အစိုးရလက်ထက်ကဆိုင်ရတဲ့ကိစ္စတွေဘယ်လောက်ထိလုပ်နိုင်ပြီလဲပေါ့နော်။ဘယ်လောက်ထိခြံပြေးတယ်လဲ။ဆိုတော့ကျွန်တော်တို့တက်ချက်တွေပေပေါင်းစုံထွက်လာလိမ့်မယ်လို့ထင်တယ်။ဒါကြောင့်ဒါတွေကအခုကျွန်တော်တို့ဆက်သွားမယ်။ခြံတဲ့အစိုးရတက်တန်း၃နှစ်ဒေါ်လာကလာတွင်းမှာဟိုဒါတွေကကူကားစရာပေါ့နော်။ယင်ကကူကားစရာဖြစ်ရောက်လာလိမ့်မယ်လို့ထင်ပါတယ်ကျွန်တော်တို့ပါလို့လေ။
လက်ရှိ NLD အစိုးရအနေနဲ့ရွေးကောက်ပွဲကာလကြွေးကြော်လာခဲ့တဲ့မြို့သားပြန်လည်သိမ့်မြည်ကြီးနဲ့ဖွဲ့စည်းပုံပြင်ဆင်ရေးလို့အဓိကကြတဲ့ကိစ္စရပ်တွေမှာဘလောက်ထိဆောင်ရွက်နိုင်ခဲ့ပြီလဲ။ဘာတွေလုပ်ဖို့ကြံနေသေးလဲဆိုတာတွေကိုသုံးသပ်ကြမှာဖြစ်ပြီးတော့အနာဂတ်မှာဘလို့အကောင်းဆုံးဆောင်ရွက်နိုင်မလဲဆိုတာကိုဝိုင်းဝန်းအဖြေရှာကြတဲ့သဘောဖြစ်လို့အရေးပါတဲ့ဆွေးနွေးပွဲတစ်ရက်ပါလို့ဦးဝင်းမောင်ကျော်ကပြောပါတယ်။ဒါပေမဲ့ဒီဆွေးနွေးပွဲမှာအားနည်းချက်တချို့ရှိတယ်လို့သုံးသပ်တာတွေလည်းရှိပါတယ်။သုံးရတာကျင်းပမဲ့ဆွေးနွေးပွဲမှာဆွေးနွေးမဲ့အကြောင်းအရာတွေကကျေပြန့်လွန်းလာကြောင်းအသွင်ကူးပြောင်းရေးကာလစိန်ခေါ်မှုတွေကိုအသေးစိတ်ဆွေးနွေးနိုင်မှာမဟုတ်ဘဲထိရောက်မှုနည်းနိုင်တယ်လို့မြန်မာနိုင်ငံရေးလေလံသုံးသက်သူဒေါက်တာရံမျိုးသိန်းကပြောပါတယ်
။ခေါင်းစဉ်ကဟိုကျွန်တော်အများအပြားအင်မတန်မှကျေပြန့်တယ်လို့မြင်တယ်။ကျေပြန့်ပြီးတော့တိုင်းပြည်ရဲ့လက်တလောသွားနေတဲ့ဒီအသွင်ကူးပြောင်းရေးကာလနဲ့နှိုင်းရှင်မယ်ဆိုရင်ဟိုနည်းနည်းလေးဟိုအားနည်းချက်ရှိနေတယ်လို့ကျွန်တော်ကတော့မြင်တယ်။အထူးသဖြင့်တော့ဗာလဲဆိုတော့ကျွန်တော်တို့ကအဓိကအဖြစ်တော့လေဟိုဂန္ဓာကိုလိုက်ပြီးတော့ပေါ့လေအဲတီးတန့်လုပ်တဲ့အဲဖိုရမ်မျိုးဆိုရင်ပို့ပြီးတော့၃ရက်လောက်အတွင်းမှာပို့ပြီးထိရောက်တဲ့အချိုးရှိတဲ့ဟိုရလတ်မျိုးဟိုထွက်နိုင်မယ်လို့ကျွန်တော်ကမြင်တယ်အဲဥပမာအဖြစ်ပေါ့လေကျွန်တော်တို့ဥပမာဟိုပိဆက်ပတ်သက်တဲ့နော်ဒီကျွန်တော်တို့ဖိုရမ်လိုမျိုးနောက်ပြီးတော့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအချက်အလက်နဲ့ဆက်ဆက်တဲ့အဲဖိုရမ်လိုမျိုးအဲ့တော့အခုလက်တော်ပေါ့လေအရေးတကြီးကျွန်တော်တို့စီမှာစိန်ခေါ်မှုဖြစ်နေတာက one back one road ပေါ့လေနော်ဟိုတစ်ခုသေးတော့ရဝင်းတစ်ခုသေးတော့လမ်းကြောင်းစီးပွားရေးရဝင်းနဲ့ပတ်သက်တဲ့အဲ forum လိုမျိုးပေါ့အဲ့လိုတီချာခေါင်းစဉ်တစ်ခုအောက်မှာအဲလုပ်တဲ့ forum မျိုးဆိုရင်တော့တုံးရတာကာလအတွင်းမှာတကယ်ကိုတိုင်းပြည်ရဲ့အပြောင်းလဲအတွက်ပေါ့လေလိုအပ်တဲ့ဟိုမူဝါဒနော်လမ်းစဉ်ဘိုင်းတွေနောက်လုပ်ငန်းစဉ်ဘိုင်းတွေကိုအချုပ်ငုံမိနိုင်တယ်လို့မြင်တယ်ဒါပေမဲ့အခုလုံးမဲ့ forum မှာကြတော့တင်လာလေအရန်ကိုခြေပြန့်နေ။နောက် ਨੇ ပယ်ရီကလည်းခြေပြန့်တဲ့အခါကြတော့ပညာရှင်တွေအနေနဲ့ ਨੇ ပယ်လိုက်ဟိုဖြည့်တွေ့နိုင်မဲ့အနေထားပေါ့လေ။သုံးသပ်နိုင်မဲ့အနေထားဟာဟိုတိတ်ပြီးတော့အသေးစိတ်ဖြစ်လာဖို့နည်းတယ်ပေါ့လေ။အဲ့ဒီအတွက်ကြောင့်မလို့ဒါမဲ့ forum ရဲ့ရလက်ကဟာကျွန်တော်အမြင်အားဖြင့်တော့လက်ရှိကျွန်တော်တို့နိုင်ငံမှာကြုံတွေ့နေရတဲ့ဟိုအတွင်ကူပြောင်းရေးကာလစိန်ခေါ်မှုတွေကိုအပေါ်ညာတော့ပဲဟိုတိနိုင်တို့နိုင်တဲ့အနေထားရှိနေတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်အခုဆွေးနွေးပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ပြီးတော့အဖွင့်မိန့်ခွန်းစကားပြောကြားမှာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာတော့ဝန်ကြီးဌာနတွေကအစိုးရအရာရှိတွေဥပဒေပြုလွတ်တော်အမတ်တွေပြည်တွင်းပြည်ပကနိုင်ငံရေးသုတေသီတွေစီးပွားရေးပညာရှင်တွေသတင်းမီဒီယာသမားတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကလူပုဂ္ဂိုလ်တွေအပြင်ဒေသတွင်းနိုင်ငံတချို့ကသံအမတ်ကြီးတွေလည်းတက်ရောက်ပြီးတော့ပါဝင်ဆွေးနွေးကြမှာဖြစ်ပါတယ်ရှင်